မြန်မာနိုင်ငံတွင်ငွေကြေးဖုံးပွားမှုတွေဟာ2005ခုနှစ်အတွက်ဆယ်ရာခိုင်နှုန်းပဲရှိတယ်လို့စစ်အစိုးရကကြေညာထားပေမဲ့ကုလသမဂ္ဂအာရှနဲ့ပစိဖိတ်စီးပွားရေးနဲ့လူမှုရေးကော်မရှင်ကတော့53ရာခိုင်နှုန်းရှိတယ်လို့ပြောနေတဲ့အတွက်ကြောင့်ကိန်းဂဏန်းကွာခြားမှုဟာအတော်လေးများနေပါတယ်ဒီလိုကွာခြားခြင်းဟာတွက်ချက်ပုံနီးကွာလို့ဖြစ်ပါတယ်လို့မြန်မာအရာရှိတူကပြောတဲ့အကြောင်းသတင်းတွေမှာတွေ့ရပါတယ်ပြီးပါရောက်စီးပွားရေးပညာရှင်တူဖြစ်တဲ့ဦးစိန်ထေးကတော့အခုလိုပြောပါတယ
်ချက်သွင်းတဲ့ချက်တဲ့ကုန်စည်တွေပေါ်မှာယူတဲ့ဈေးနှုန်းတွေကွာခြားလို့ပါတို့ကွာခြားတဲ့အခါမှာနာအပကတော့ဒီစစ်အာဏာရှင်နဲ့ထုံးစံတိုင်းပဲသူတို့ကတော့အမြဲတမ်းကိန်းဂဏန်းဆိုလို့ရှိရင်မကောင်းတဲ့ကိန်းဂဏန်းဆိုလို့ရှိရင်တိုင်းပြည်ရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုကိုဆိုးဆိုးစေတဲ့ကိန်းဂဏန်းဆိုလို့ရှိရင်ရှော့ပြောတယ်ဗျတိုင်းပြည်တိုးတက်ပါတယ်ဆိုတဲ့ကိန်းဂဏန်းမျိုးဆိုရင်သူတို့ကအမြဲတမ်းပုံပြောတယ်ဒါကမာဆာလာဖြစ်ခင်ရပါကျွန်တော်တို့ရဲ့တွေ့ကြုံကျွန်တော်တို့စီမံဘဏ္ဍာဝန်ကြီးဌာနလှုပ်စင်နေအဲ့ဒါရှိဥပမာဆိုလို့ရှိရင်အစဘာအထွက်တရာအထွက်နှုန်းတွေပို့ပြောတာမျိုးပေါ့ဒီကောက်တင်40ရှိလို့ရှိရင်60ပြောလို့ပြောနောက်တစ်ကဒီတိုင်းပြည်ဝင်ရ300ခန်းတော့တိုးလို့ရှိရင်600ခန်းတော့တိုးပါတယ်ပြောလို့ဒါမျိုးတွေကသူတို့ကအင့်ဖြစ်နေပြီဗျ
ငွေဖောင်းပွားမှုနှုန်းကိုတွက်ချက်တယ်ဆိုတာဟာကုန်စည်နှုန်းတက်လာတာကိုကြည့်တာပဲဖြစ်ပါတယ်။ကုန်စည်နှုန်းတက်ရတဲ့အဓိကအကြောင်းအချက်နှစ်ချက်ရှိတဲ့အနက်မှာဇယိတ်စကားတွေတက်လာလို့ပစ္စည်းစည်နှုန်းတက်လာခြင်းနဲ့ဝယ်လိုအားများလာတာကြောင့်ပစ္စည်းရှားပါလာခြင်းကြောင့်ဈေးတက်လာခြင်းဖြစ်တယ်လို့ဦးစိန်ထေးကဆိုပါတယ်။ပစ္စည်းရှားပါလာခြင်းနဲ့ပတ်သက်ပြီးလူတွေရဲ့စိုးရိမ်တောကဟာလည်းအရေးပါတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာဇယိတ်စကားတွေတက်လာတာလို့ကုန်စည်နှုန်းတွေတက်လာခြင်းကတော့ကမ္ဘာနဲ့ချီပြီးဈေးတွေတက်လာတဲ့လောင်စာဆီဈေးကြောင့်ပဲဖြစ်ပါတယ်။မနစ်ကစပြီးစစ်အစိုးရကိုယ်တိုင်လောင်စာဆီဈေးကိုရာခိုင်နှုန်း800လောက်တင်လိုက်ခြင်းဟာအခုတက်နေတဲ့ငွေဖောင်းပွားမှုနဲ့ကုန်စည်နှုန်းတက်မှုရဲ့အဓိကအကြောင်းချက်တစ်ခုဖြစ်နေပါတယ်။ဒါအပြင်မြန်မာပြည်မှာကုန်ပစ္စည်းထုတ်လုပ်မှုတည်ယူပို့ဆောင်မှုနဲ့ပတ်သက်ပြီးတခြားအပိုကုန်နာတွေဟာတဖြည်းဖြည်းပိုပြီးများလာတာလဲတွေ့နေရပါတယ်ဥပမာအနေနဲ့အောင်လံမြို့တောင်ဘက်မှာရှိတဲ့ဘွဲ့ကြီးတရာဖြတ်ခန့်နဲ့ပတ်သက်ပြီးမြို့ကန်တူကအခုလိုပြောပြပါတယ
်6ဘင်းကားတစ်စီးကိုကျွန်တော်ဒီဆောက်လုပ်ရေးဂိတ်ကို1000တရာအသုံးပြုက2000ဆိုပြီး6ဘင်းကားတစ်စီးကို3000ပေးမှဖြတ်တန်းလို့ရတယ်7ဘင်းကားတစ်စီးကိုတရာဖြတ်တန်းကအသုံးပြုက3000 7ဘင်းကားတစ်စီးဟာသူတင်းလာတဲ့ကုန်တွေကိုတိုက်ရိုက်ဖြတ်တန်းလို့မရတဲ့အတွက်ကဲကားနှစ်စီးနဲ့သူကသူ့ကုန်တွေကိုကဲကားပေါ်တင်ဒီဘက်ကန်းနေဟိုဘက်ကန်းကိုပို့အဲ့ဒါကိုပို့ရတဲ့အတွက်အဲ့နှစ်စီးကဲရတယ်အဲ့နှစ်စီးကဲတဲ့ကဲကားရဲ့တစ်စီးကို4500ပေးရတယ်အဲ့တော့နှစ်စီးကဲရတဲ့အတွက် 9000 ကျတယ
်ကုန်စီစီးဆင်းမှုနဲ့လမ်းပန်းဆက်သွယ်မှုလုံခြုံချောမွေ့စေရမယ်လို့စစ်အစိုးရကတွင်တွင်အော်နေပေမဲ့ဗမာပြည်မှာရှိတဲ့တရားတော်များများနဲ့အဝေးပြေးလမ်းများဟာမြန်မြန်ဆန်ဆန်ဖြတ်တန်းသွားလောက်အောင်ချိုးမွေ့ခြင်းမရှိပဲငွေတောင်းတဲ့ဂိတ်တွေကတော့တနေ့တခြားပို့ပြီးများလာတယ်လို့ကားသမားတွေကလည်းပြောဆိုနေကြပါတယ်။ဒါဟာလေငွေကြေးဖုံးပွားမှုအတွေ့အချက်တစ်ချက်ဖြစ်နေပါတယ်။တခြားတခြားတော့လုပ်ငန်းနယ်ပယ်ပေါင်းစုံမှာလည်းဝန်ထမ်းတွေခြားစားမှုအာဏာပိုင်တွေနဲ့ပတ်သက်သူတွေကအလုပ်လုပ်ခွင့်လိုင်စင်တွေရမှုအဲ့ဒီလူတွေကတဆင့်ပြန်ရောင်းတဲ့အတွက်ကြောင့်ပြန်ဝယ်သူလုပ်ငန်းရှင်တွေကလည်းလိုင်စင်ဝယ်ထားတဲ့အရင်းကြီးအောင်ဈေးတင်ရောင်းချမှုဒါအပြင်အစိုးရရဲ့စီမံခန့်ခွဲမှုညံပြင်းမှုစတဲ့အကြောင်းအကျောင်းတွေကြောင့်ကုန်စည်နှုန်းတက်နေရခြင်းဖြစ်ပါတယ်။ဒါပေမဲ့အစိုးရကတော့ကုန်စည်နှုန်းတက်လာတာငွေဖောင်းပွားတဲ့နှုန်းတွေတက်လာတာနဲ့ပတ်သက်ပြီးတော့လုံးဝအပြောဆိုမခံပါဘူး။ဦးစိန်ထေးကအတွေ့အကြုံတစ်ခုကိုအခုလိုပြောပြပြန်ပါတယ်
။2000တခုနှစ်မှာ UN စီးပွားရေးတခုမှာကျွန်တော်ကိုယ်တိုင်ဦးစိုးတာနဲ့တွေ့ပါတယ်။တွေ့တဲ့ခါမှာသူ UN ကိုဘယ်လောက်လိန်တယ်လဲဆိုလို့ရှိရင်ဗမာပြည်မှာ inflation ကအနှုတ် -1% ပါဆက်မှာမသိသူအဲ့လိုကသူပြောတာဒါတွေ့တော့တခုနောက်မနစ်ကလည်းပဲနာဖာကနေပြီးတော့ပညာရှင်တွေတို့သူတို့စီးပွားရေးတခုမှာကျွန်တော်တို့ပြန်ကြပါတယ်။အဲ့တော့အဲ့ inflation နဲ့ပတ်သက်လို့ဆွေးနွေးတဲ့ခါမှာ inflation ကြောင်းကိုဆက်ရောက်လာတဲ့ကျွန်တော် participant ကနေပြီးမေးတယ် inflation ဗမာပြည်မှာဘယ်လောက်ရှိတယ်လဲပေါ့ inflation ကြောင်းကိုဆွေးနွေးတဲ့ခါဆွေးနွေးလို့ပညာရှင်ကမပြောရသေးဘူး။ဟိုကျုပ်ရှင်မင်းရဲ့မျိုးသမီးကထပြီးတော့ဒီ inflation နဲ့ပတ်သက်လို့လုံးဝမမေးပါနဲ့မျိုးကွန်းကိုအဖြေလည်းမဖြေပါနဲ့ဆိုတာဒါအားရှိတယ်ဘူ
း။ငွေကြေးပေါင်းပွားမှုမှာလူတွေရဲ့စိုးရိမ်တော့ကဟာတော်တော်လေးကိုအရေးပါလာတာမှုလူတွေယုံကြည်မှုရှိအောင်အစိုးရကရှင်းရှင်းလင်းလင်းလုပ်ဖို့လိုတယ်လို့ဦးစိန်ထေးကပြောပါတယ်။ဥပမာဝန်ထမ်းတွေကိုလစာတိုးပေးလိုက်တဲ့အတွက်ဒီငွေကိုဘတ်ဂျက်ထဲကဘယ်အပိုင်းကိုလျှော့ပြီးဘယ်အပိုင်းကနေပေးနေတယ်ဆိုတာမျိုးငွေစက္ကူအသစ်တွေရိုက်ထုတ်မှာမဟုတ်ဘူးဆိုတာမျိုးစတဲ့အာမခံချက်တွေပေးဖို့လိုတယ်လို့ဆိုပါတယ်။ဗမာပြည်မှာ ငွေဖောင်းပွားမှုထိမ့်သိမ်းနေအောင်ဘာလုပ်တယ်လဲခင်ဗျာ
ဆိုဒီပြဿနာလေးရှိနေတာကိုသူကကြောင်ကြီးလိမ့်နေအဲ့ဒါပဲကြောင်လိမ့်နေအကြောင်းရင်းကသူကတိုင်းကြီးရဲ့စီးပွားရေးကိုမတိုးတက်ဖက်နဲ့တိုးတက်ပါလို့လိမ့်နေတဲ့အကျင့်ကဒီအကျင့်ရှိနေတဲ့မြန်ဒီပြဿနာလေးတွေ့နေပါပဲခင်ဗျာ
စီးပွားရေးပညာရှင်ဦးစိန်ထေးပြောပြသွားတာပါစီအစိုးရအနေနဲ့ကတော့ကုန်စည်နှုန်းကြီးမြင့်မှုကိုကုန်တယ်ပွဲစားလုပ်ငန်းရှင်တွေရဲ့တာဝန်ဖြစ်တယ်လို့ပြောဆိုနေပါတယ်အခုနောက်ဆုံးရတဲ့သတင်းတွေအရကတော့ဝန်ထမ်းလာစာတွေတိုးပစ်လိုက်ပြီးတဲ့နောက်တခုံတိုးတက်လာနေတဲ့ရွှေစည်းကြောင့်ရန်ကုန်ရွှေဘုံသာလန်းကလက်ကြီးရွှေကုန်တယ်တချို့ဖျားဘူးထွက်ကြတယ်လို့ပြောဆိုနေပါတယ်ရွှေကုန်တယ်တွေဖျားဘူးထွက်တယ်ဆိုတဲ့ဝေါ်ဟာရကတော့မကြခင်လက်ကြီးသမားတွေကိုအာဏာပိုင်တွေကလာဆွဲတော့မှမှုခိတ္တရှောင်တိန်နေခြင်းဖြစ်တယ်လို့ဆိုလိုခြင်းဖြစ်ပါတယ်